ရုတ်နိုင်ငံတောင်ပိုင်းမှာအာပြင်းနဲ့တိုင်ဖွန်းမိုးတိုင်းတိုက်ခတ်ခဲ့ရာကြောင်းမိုးတဲထန်စွာရွာသွန်းပြီးလေပြင်းတိုက်ခတ်ခဲ့ရမှာလေရင်ခရီးစဉ်တွေနှောင့်နှေးခဲ့ရသလိုလူတွေကိုလည်းအရေးပေါ်ဘေးကင်းရာကိုရွှေ့ပြောင်းပေးခဲ့ရပါတယ်။ဒါအပြင်အစောပိုင်းကခါခဲမြေမုန်တိုင်းဝင်ရောက်ခဲ့ရာကြောင်းတရုတ်နိုင်ငံတောင်ပိုင်းဟိုင်နန်ကျွန်းမှာဒီကနေ့အစောပိုင်းမှာမြေပြိုမှုတွေလည်းဖြစ်ခဲ့ပါတယ်။ဆင်ဟွာသတင်းဌာနကထုတ်ပြန်ချက်မှာတော့လေရင်ခရီးစဉ်ပေါင်း190ကျော်ကိုရပ်ဆိုင်ထားရပြီးလန်ဂိုဒေတာမှာတော့တင်ပေါ်အစီပေါင်း4300ကိုကန့်ပြန့်ခဲ့ရတယ်လို့ဆိုပါတယ်။လူပေါင်း9000ကျော်ကိုဘေးလွတ်ရာရွှေ့ပြောင်းခဲ့ရရွှေ့ပြောင်းပေးခဲ့ရတယ်လို့ဖော်ပြထားပါတယ်ဒီကနေ့အစောပိုင်းမှာပဲဟောင်ကောင်မြို့တောင်ဘက်ပိုင်းကိုတနာယီ69မိုင်နှုန်းနဲ့လေပြင်းတိုက်ခတ်သွားခဲ့ပါတယ်ဒီမုန်တိုင်းကြောင့်ဟောင်ကောင်လေဆိပ်မှာခရီးစဉ်ပေါင်း900ကျော်ကိုရွှေ့ဆိုင်းလိုက်ရတဲ့အပြင်မနက်ပိုင်းစတော့ဈေးကွက်ကိုလည်းရပ်နားထားရပြီးကျောင်းနဲ့ရုံးအတော်များများကိုလည်းပိတ်ထားရပါတယ်အခုတိုက်ခိုက်ခဲ့တဲ့ခါကဲမီမုန်တိုင်းဟာတနင်္ဂနွေနေ့ကဖိလစ်ပိုင်နိုင်ငံကိုဝင်ရောက်ခဲ့ပြီးတချို့ကျေးလက်ဒေသတွေမှာရေကြီးပြီးမြေပြိုမှုတွေဖြစ်ခဲ့ပါတယ်ဒီကနေ့နောက်ပိုင်းမှာဗီယက်နမ်ဘက်ကဒီမုန်တိုင်းဝင်ရောက်လာနိုင်ပြီးမြေပြိုမှုတွေရှိနိုင်တယ်လို့လည်းခန့်မှန်းမှုတွေရှိနေပါတယ်ရှင်